စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့အရှိချမ်းကျေးရွာဖြစ်တဲ့မြောင်မင်းကြီးတောကျေးရွာတဝိုက်ကိုစစ်ကောင်စီကရဟတ်ရင်တွေနဲ့ပစ်ခတ်ပြီးတော့နယ်မြေရှင်းလင်းခဲ့ပါတယ်။အဲဒီနောက်မှာရွာတွေကိုဝင်ရောက်ပြီးတော့စစ်ကောင်စီတပ်တွေကတပ်ဆွဲတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ဒီနေ့ဇန်နဝါရီလ3ရက်နေ့လယ်ပိုင်းမှာစကိုင်းတိုင်းရှိဘုခရိုင်ဝက်လက်မြို့နယ်12မိုင်ဝေးတဲ့ညောင်မင်းကြီးတောကျေးရွာတစ်ပိုက်ကိုစစ်ကောင်စီကရဟတ်ရင်တွေနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့ဒီဘက်မှာတိုက်ပွဲတွေမရှိပေမဲ့လည်းနယ်မြေရှင်းလင်းတဲ့သဘောနဲ့ဝေဟင်ကနေပစ်ခတ်ပုံရတယ်လို့ရှေးမကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်။ဒီညောင်မင်းကြီးတို့ဒါမှရှင်းလင်းနေဆိုတော့ဒီသူတို့တက်ပြန်ထွက်ဖို့တော့ရှင်းလင်းတာမထင်နဲ့ကြ။နိုင်မညောင်မင်းကြီးတို့မှဟိုလေရင်သုံးပြီးပြင်းရှင်းလောင်းနေအဲ့မှာဘာပြဿနာမှမဖြစ်ထားဘူးပြ။အရဟတ်ရင်ပစ်တာဗျ။မိုင်းဝဲနေနေတူဟိုဒီရွာပေါ်မှာဝဲပြီးပတ်ပစ်တာဗျကျွန်တော်တင်တာကတော့ဒီမှာသူတို့မိုင်းခွင်းနေရှိနေမြင်ထင်လို့ပစ်တယ်လို့ထင်တယ်ဗျသူပိတ်မိနေတယ်သူတို့လူတွေပြန်ဖတ်ဖို့အတွက်လမ်းကြောင်းရှင်းတဲ့အနေနဲ့ပြစ်ခတ်တာလို့ထင်တယ
်လေကြောင်းကနေဒရက်ဆက်ပြစ်ခတ်လို့ထွက်ပြေးခဲ့ရပုံကလည်းကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံမျိုးသမီးတူက VOA ကိုအခုလိုပြောပါတယ
်ဘာမှမပါဘူးခေါက်ခါးပါးလေးနဲ့ဒီလာတော့အင်းဒီလမ်းဖြစ်ပြီးတော့ပြစ်တယ်ဟိုမိုးပြီးတဲ့ကြာနေတယ်လို့ပဲဟာပုံကြီးကောင်းတာဆွဲထားတာလေငွားတွေကတော့လူတွေရှိတော့ဘူးငွားပြင်ဟိုတော့တွေလည်းဖတ်ကြပြီအပေါ်နေဒီညာလို့ဆိုတော့အကတ်စားတဲ့ပြီဆိုလာပါလို့အဲ့ဒါနဲ့ချလာချပြီးတော့အောက်ကိုဟိုပါတက်ဒီကိုအောက်ချထားခဲ့တာအဲ့ဒီမြင်မောင်းနေပြီးတော့
ညောင်မင်းကြီးတော်ကြီးွာအင်ကြီး6ရွာကျော်ရှိတဲ့ကြီးရွာကြီးတွေွာဖြစ်ပြီးတော့အခုလိုပြစ်ခတ်တာကြောင့်အနီးနားကကြီးရွာတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်အခုလိုရဟိတ်နေနဲ့ပြစ်ခတ်ပြီးတဲ့နောက်ရွာတွေကဘုံကြီးကျောင်းတွေမှာစစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲခဲ့တယ်လို့ဒေသခံမျိုးသားတူကအခုလိုပြောပါတယ
်အမန်ဒါရီဖိုင်နဲ့ပြီးနေရောဒါညာရင်နဲ့ပြီးနေလေသူ့ဘောင်လေးလေးပေါ့နော်။အာကျွန်တော်တို့ရောလာတိုက်တယ်ခင်ဗျ။ကျွန်တော်တို့ဒီမှာဘာမှအကျိုးရှိရပါ냐လို့ရှိပါနဲ့။ဒီတိုင်းအဲ့လိုဖုန်းကြောင်းရဟရင်နဲ့ပြည်ဒီမှာကျွန်တော်တို့ဒီလောက်တော့လူချပြီးတော့ဝိုင်းတာခင်ဗ
ျ။ဇန်နဝါရီလ10ရက်နေ့ကတော့ဝက်လက်မြို့အရှိချမ်းမှာရှိနေတဲ့နေဘူးကုန်းကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတော့စစ်ကောင်စီကရဟိတ်အနေနဲ့ပြစ်ခတ်တာတွေပြုလုပ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိရထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ညောင်မင်းကြီးတော်ကြီးရွာနဲ့နေပုကုန်းကြီးရွာအတော်လေးအလန့်ဝေးပါတယ်အခုလိုရဟရင်နဲ့ပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကစုံတရာထုတ်ပြန်တာမျိုးရှိသေးပါဘူး